UWS ဦးဆောင်တဲ့မြောက်ပိုင်းစီရေးမဟာမိတ်အဖွဲ့ဟာပြည်ထောင်စုငြိမ်းချမ်းရေးကော်မရှင်နဲ့ငြိမ်းချမ်းရေးညီလာခံအပြင်ပန်းမှဒီကနေ့တီးခြားတွေ့ဆုံခဲ့သလိုမနေ့ဖြန်မှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်နဲ့တွေ့ဆုံမှုရှိနေပါတယ်။ဒါအပြင်မြောက်ပိုင်းအဖွဲ့ကဆွဲထားတဲ့ငြိမ်းချမ်းရေးမူစာရန်ကိုလည်းငြိမ်းချမ်းရေးကော်မရှင်ကိုဒီကနေ့လွှဲပြောင်းပေးခဲ့ကြောင်းသိရပါတယ်။ငြိမ်းချမ်းရေးညီလာခံမှာသတင်းယူပို့ရောက်နေတဲ့ VOA သတင်းတောက်မမီခါကနေပြည်တော်ကနေခုလိုသတင်းပေးပို့ထားပါတယ်။
ဒီကနေ့နေပြည်တော် Horizon Hotel မှာပြည်ထောင်စုငြိမ်းချမ်းရေးကော်မရှင်နဲ့မြောက်ပိုင်းခုနှစ်ဖွဲ့တွေအလို့သဘောတွေ့ဆုံခဲ့ကြပါတယ်။တွေ့ဆုံမှုမှာဘယ်လိုအကြောင်းအရာတွေဆွေးနွေးသလဲဆိုတာကိုတော့နှစ်ဖက်စလုံးကပြောဆိုဖို့ငင်းဆန်နေကြပါတယ်။မြောက်ပိုင်းအဖွဲ့ကရေးဆွဲထားတဲ့ငြိမ်းချမ်းရေးမူကိုလည်းအစိုးရစီချပြလိုက်သလိုမီဒီယာတွေကိုလည်းဖြန့်ဝေပေးခဲ့ပါတယ်။သူတို့လက်ခံထားတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးရှေ့ဆက်သွားမဲ့လမ်းကြောင်းအပေါ်ဝါဒေတာရဲ့ပြပဆက်တယ်ရေးတာဝန်ခံကျောက်ကော်ရှန်ကအခုလိုပြောဆိုခဲ့ပါတယ်။
ကျွန်တော်တို့ဖွဲ့ထားတဲ့ကော်မတီဟာနိုင်ငံအစုအယကိုတော့တိုက်တယ်ဆိုတော့မဟုတ်ဘူးကျွန်တော်တို့ဒီနိုင်ငံရေးပါတီကိုဖွဲ့ထားတယ်ဆိုတော့ကျွန်တော်တို့ကပြည်တွင်းကိုမင်းမင်းဆန်းဆန်းကိုပြည်တွင်းရဲ့ပြည်ထောင်အနာကိုဖယ်ရှင်းနိုင်ဖို့ကျွန်တော်တို့ကနိုင်ငံရေးပါတီပဲဖွဲ့ထားတာပါเนาะဖွဲ့ထားတဲ့ကော်မတီကတော့နိုင်ငံရေးနဲ့ဆိုင်တာပေါ့เนาะသူတို့ဖက်ကနေလက်မခံတော့ကျွန်တော်တို့လည်းမပြောနိုင်ဘူးဒါပေမဲ့ကျွန်တော်တို့တော့ဆက်ပြီးတော့ဆောင်ရွက်နိုင်အောင်ထူးဖောက်နိုင်အောင်တော့ကျွန်တော်တို့ငင်းချမ်းရေးရအောင်တော့ဆောင်ရွက်သွားမယ်
။ပြည်ထောင်စုငင်းချမ်းရေးကော်မရှင်ဘက်ကဒေါက်တာတင်မျိုးဝင်းကတော့တွေးဆောင်မှုဟာအလို့သဘောတွေးဆောင်မှုဖြစ်ပြီးအကောင်းဆုံးအခြေအနေတစ်ခုဖြစ်တယ်လို့ရှုမြင်ကတင်ပြလာတဲ့မူကိုလည်းအစိုးရကိုပြန်လည်ချပြသွားမယ်လို့ပြောဆိုလိုက်ပါတယ်
။မော်ရီဆွန်နေတာမှာပါဘူးသူကလာပြီးတော့ social ပဲ
။ဟုတ်ကဲ့ပါတ
ော့။ဘယ်ဖွဲ့လာတဲ့အတွက်အလို့ခဏခဏနဲ့တစ်ဖွဲ့ချင်းစီတွေ့ရတယ်။အလုံးဝကျွန်တော်တို့နားလည်မှုရှိတယ်။ဒါပြကျေးဇူးတင်တယ်။ဒါကြောင့်ဝင်းချမ်းရေးအတွက်ရွေချက်တူတဲ့အတွက်အလုံးကိုနံပါတ်စလုံးကျွန်တော်ဖက်နဲ့တစ်ဖက်အလုံးကြည့်နေတာဆွေးနွေးဖြစ်တယ်ဘာလို့ပါလဲ
မနေ့ကမှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့တွေ့ဆုံမဲ့အခြေအနေတွေနဲ့ပတ်သက်ပြီးသမရယုံရဲ့ပြောရေးဆိုခွင့်ရှိသူဦးစော်ထေက
နေ့လယ်ကိုနော်မနေ့ကနေ့လယ်ကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကဝီရိုဂျီအမန်လာနဲ့သူ့ဇနီးပေါ့မှာထမင်းကျွေးတော့ဆိုနေ့လယ်ဆိုသူမတကယ်အထောက်ဖြစ်ပါအဲ့ဒါပြီးရင်ကျွန်တော်တို့ဟို KIA ရဲ့ SSP ရဲ့ဘွားရဲ့မိုင်းလာရဲ့လေးဘွားအဲ့ဒီလေးဘွဲနဲ့တွေ့မှာဖြစ်သွားတာအဲ့ဒါပြီးရင်ကျွန်တော်တို့ညောင်ပိုင်းကတော့ AADNL နဲ့ MND နဲ့တွေ့မှာဖြစ်သွားတယ်တွေ့တဲ့အပိုင်းကတော့ကျွန်တော်တို့တပီတော်ဟိုဓာတ်ပိုင်းဘွဲတွေကပေါ့နော်ဒီဘွဲတွေအားလုံးခုနှစ်ဘွဲရောက်လာတယ်ညီလာလာတက်တယ်ဟိုညာစာဘွဲတက်တယ်အဲ့ပုံမှာဒီရောက်လာတယ်နေပြီးတော့ရောက်လာတယ်ဧည့်သည်ကိုကျွန်တော်တို့ဟိုကြိုးစိုးတဲ့နည်းနည်းချွတ်ချွတ်ပေါ့နော်ပြုစုတဲ့သဘောဟာ private ပေါ့နော် private ဟိုပြုစုတဲ့သဘောအဲ့ဒီဘောတွေ့ပါတော့ဟိုနံပါတ်1ကတော့ private တွစ်ဆုံလို့နော်လူလူကြီးကတွစ်ဆုံတာဖြစ်တဲ့ဆိုရင်သတင်းမီဒီယာတိုက်ပွဲမပေးပါဘူးနောက်တစ်ချက်ကသမင်းကော fake ကျွေးတာပေါ့နော်သမင်းကျွေးတာကိုအိမ်မှာဖြစ်တဲ့ဆိုတော့ကျွန်တော်တို့ကမီဒီယာဝန်ကမပေးပါဘူ
းမြောက်ပိုင်းဖွဲ့ကသူတို့လက်ခံထားတဲ့ငញ្ញမ်းရေးလုပ်ငန်းစဉ်တွေဆက်သွားဖို့စီစဉ်ထားပေမဲ့မနေ့ကစတင်ကျင်းပခဲ့တဲ့ဒုတိယအကြိမ်ပင်လုံညီလာခံဖွံ့ဖွဲမှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကတော့တက်မတော်ဘက်ကပါ NCA မူအတိုင်းဆက်လက်သွားမှာဒါလက်ခံထားမယ်လို့ပြောဆိုထားပါတယ်BOA ဘက်ကနေလိုက်လံမေးမြန်းချက်အရအချို့သော NCA လက်မှတ်ထိုးပြီးသားတိုင်းရင်းသားအဖွဲ့တွေကလည်းနောက်ထပ်မူတစ်ခုနဲ့ထပ်မံပြီးအစကနေပြန်ဆွေးနွေးလို့ဒီမရှိကြပါဘူး။မြောက်ပိုင်းအဖွဲ့အနေနဲ့သူတို့ရေးဆွဲထားတဲ့မူနဲ့အနေနဲ့သာဆက်သွားဖို့လှုံ့ဆော်နေပေမဲ့အစိုးရဘက်ကလက်မှတ်ခံလာရင်ဘလို့စိဆက်သွားမလဲဆိုတဲ့အပေါ်မှာကတော့အခက်အခဲတွေရှိလာနိုင်တယ်လို့ဝေဖန်မှုတွေကလည်းရှိပါသေး။ဒီအပေါ်မှာကြောက်ကော်ရှန်ကတော့သူတို့ရဲ့မူကိုလက်မခံပေမဲ့လေငញ្ញញီးကိုရအောင်လှုပ်သွားမယ်လို့ပြောဆိုလိုက်ပါတယ်။မြောက်ပိုင်းအဖွဲ့ကပြန်ကြားရေးတာဝန်ခံတဦးဖြစ်တဲ့ဒေါက်တာညိုထွန်းအောင်ပြောပြချက်အရာကတော့လက်ရှိသူတို့ကင်ဆယ်ထားတဲ့မူဟာ NCA စာချုပ်နဲ့80ရာခိုင်နှုန်းတူတယ်လို့ VOA ကမေးမြန်းစင်မှာဖြေကြားထားခဲ့ပြီးပါတယ်။ဒီကနေ့မှာမြောက်ပိုင်းအဖွဲ့ရေးဆွဲထားတဲ့အပြစ်ခက်ရက်စဲရေးစာချုပ်ကိုချပြခဲ့တယ်လို့အဲ့ဒီမှာနိုင်ငံရေးဆွေးနွေးမှုအပေါ်တိုင်းရင်းသားလက်နက်ကိုင်တွေလက်ခံထားတဲ့အထွေထွေမူဝါဒနဲ့ရည်တည်ချက်တွေကိုလည်းထုတ်ပြန်ကြေညာခဲ့ပါတယ်။သူတို့ထုတ်ပြန်လိုက်တဲ့အပြစ်ခက်ရစဲရေးစာချုပ်မှာတော့အခန်း၈ခန်းပါဝင်ပြီးအထွေထွေမူဝါဒနဲ့ရည်တည်ချက်တွေမှာတော့အဓိကအချက်ကြီး၅ချက်တင်ပြထားတာကိုတွေ့ရပါတယ်ရှင်။